ကလေးတငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲအပင်တစ်ပင်ရဲ့တက်တန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးဂရုစိုက်ရမယ့်အနေအထားပါပဲလူငယ်ဆိုတာအနာဂတ်ခေါင်းဆောင်လေးလို့ကျွန်တော်တို့ဂါထာတွေလို့ရွတ်ခဲ့ကြပါတယ်ဒါပေမဲ့ဘလောက်ဂရုစိုက်တယ်လဲဆိုတာတော့အာမနာတန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကအခက်များများပါကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်
ဒီတစ်ခေါက်တော့ဖြစ်ရင်ဘလို့ကလေးများဖြစ်စေခြင်းနဲ့ဆိုတာကိုအဆုံးသတ်မှပဲပြောပြစီတော့ခေါင်းစဉ်ကတော့ကလေးဖုတ်တဲ့ကိတ်မုံတလုံးလို့ကျွန်တော်ပေးကြပါတယ်တခါကတခုသောဆေးရုံတစ်ခုအဲ့ဒီဆေးရုံရဲ့အရေးပေါ်ဌာနကိုကိတ်မုံတလုံးရောက်လာပါတယ်ကြည့်လိုက်ကလေးကဒါမုံတိုက်တွေကဖုတ်တဲ့မုံမျိုးမဟုတ်ဘူးအိမ်မှာဖုတ်တဲ့လက်ရပဲဆိုတာသိလဲပါတယ်ပုံမကြပန်းမကြကိတ်မုံတလုံးမှာမုံဖုတ်တဲ့လူကိုကြည့်တော့လေ၁၇နှစ်သမီးတဲ့။ဟောဒါကလေးဖုတ်တဲ့မုံမဲဆိုပြီးတော့ဒီလောက်တော့ရှိမှာပေါ့ပုံမကြတာအရေးမကြီးပါဘူးဆိုပြီးတော့စားကြမယ်လို့ပြင်တဲ့အခါမှာစားတစ်စောင်းကတွဲရပါလာတယ်ခဗျ။ကလေးကသူ့စာမှာရေးထားတာအဲ့ဒီဆေးရုံကဝန်ထမ်းတွေရဲ့လှုပ်အားနဲ့တန်ဖိုးကို तू ကအတိအမှတ်ပြုထားတာပါ။ तू ရက်ပိုင်းတော့ကတဲ့ဒီဆေးရုံကိုရောက်ဘူးတဲ့။ဆေးရုံကအလုံးလုံးနေတဲ့ဝန်ထမ်းတွေဆရာဝန်တွေဆရာမတွေအားလုံးဟာတဲ့အထူးသဖြင့်အရေးပေါ်ဌာနမှာလုပ်နေတဲ့သူတွေဟာသောချေးပြန်လာအောင်အများအတွက်အားဆိုင်နေရတာကို तू တွေ့တယ်တဲ့အဲ့တော့ तू ကဒီလိုပြောပါတယ်ဒီလူတွေသာမရှိရင်တဲ့ကျမတို့မျိုးကမျိုးကလေးရဲ့ရှေ့ရေးကတော့တွေးပူစရာပဲလို့ तू ကတွေးပါတယ်တဲ့ပြီးတော့အဲ့လောက်ပင်မန်းတဲ့လောက်ကောတဲ့ပြန်ပြီးတော့တန်လောက်အောင်ပြန်ရရရဲ့လားလို့ကလေးကတွေးမိပါတယ်တဲ့အဲ့ဒါနဲ့ကဲဘာလို့ရင်ကောင်းမလဲဆိုတော့ဆေးရုံကလူတွေအတွက်ကလေးကတဲ့ငါကိတ်မုတ်တလုံးတော့ဖုတ်ပြီးတော့ပို့မယ်လို့တွေးပြီးတော့ဖုတ်လိုက်တာပါတဲ့ကလေးက17နှစ်သမီးပါသူကငွေကြေးများများလည်းမတတ်နိုင်ဘူးတခြားလှုပ်အားလည်းမကူနိုင်ဘူးဆိုတော့နေ့လယ်လက်ဖက်ရစာပွဲကိုသူဝင်ကူတာပါပဲတဲ့ဒီအထိကတော့အကြောင်းအရာမစမ်းသေးပါဘူးဒါပေမဲ့ဒုတိယအပိုက်ကတော့ကျွန်တော်အဲ့ဒီစာကိုဖတ်တဲ့အပေါ်မှာအငိုက်မိသွားစေပါတယ်ဘာလဲဆိုတော့ကလေးကသူဖုတ်လိုက်တဲ့ကိတ်မုံမှာပါဝင်တဲ့ပစ္စည်းအမယ်တွေကိုတစ်ခုချင်းရေးပြထားတာပါပဲတချို့အလားကျစ်ခေါ်တဲ့ဓာတ်မတည့်မှုဖြစ်မှာဆိုလို့ကိုယ်နဲ့မတည့်တဲ့ပစ္စည်းပါရင်ရှောင်ညပါဆိုပြီးတော့ဒါကိုဖတ်ကြည့်ပြီးမှစားပါလို့ရေးတာပါပဲဒီမှာကျွန်တော်ဟာအဲ့ဒီကလေးရဲ့အသေးစိတ်စဉ်းစားတတ်ပုံကိုမအံ့ဩပဲမနေနိုင်တော့ပါဘူးကိတ်မုတ်တလုံးဖုတ်တာတော့မှဖြစ်လာမဲ့အကျိုးဆက်တွေကိုတွက်ချက်တတ်တာတာဝန်ခံတတ်တာတာဝန်ယူတတ်တာကို तू နားလည်နေပါလားဘာလို့လဲဒါဟာ तू ပတ်ဝန်းကျင် तू သင်ခဲ့တဲ့ပညာရေးကသူ့ကိုလေ့ကျင့်ပေးနေတာပဲလို့ကျွန်တော်နားလည်လိုက်ပါတယ်ဒီကလေးကဆက်ပြီးတော့ရေးထားတာရှိပါသေးတယ်။သူတဲ့ဒါကိုအိမ်မှာကိုယ်တိုင်ဖုတ်တယ်တဲ့။သူ့နာမည်ရေးပေးတယ်။သူအသက်17နှစ်ဆိုတာရေးတယ်။ပြီးတော့သူကလူတွေကိုကူညီဂျွန်းလို့ပါတဲ့။သူ့ကိုဖုန်းဆက်ပြီးတော့အကူအညီတောင်းပါတဲ့။ဖုန်းနံပါတ်လည်းသူရေးပေးပါတယ်။သူ့ကိုနှစ်ခါမခေါ်စေရပါဘူးစိတ်ချလို့တော့မှတ်ချက်ရေးပေးလိုက်ပါသေးတယ်။သူ့ရဲ့စာအဆုံးသတ်မှာရေးပုံလည်းကြည့်ပါဦး။သမီးဟာတဲ့အရွယ်ငယ်ချင်းငယ်ပါလိမ့်မယ်တဲ့။ဒါပေမဲ့ကြီးမြတ်တဲ့အရာတွေကိုတော့လိုချင်ပါတယ်တဲ့။ဒါကြောင့်သမီးလဲကူညီပေးရစီတဲ့သူစာကတူပေမဲ့ကျွန်တော်တို့အတွက်အတွေးများစွာရခဲ့ပါတယ်ကျွန်တော်တို့လူအတိုင်းဝိုင်းမှာကလေးတယောက်ကိုကြီးလာရင်ဘာလုပ်မှာလဲဆိုတာကအစဒီမိကုံးမျိုးတွေနဲ့အကြိုက်ရိုက်စီတာတွေ့ရမှာပါကလေးကသူဖြစ်ချင်တဲ့ဘဝသူ့ဝါသနာကြီးရာသူ့စိတ်အားထက်တန်ရာကိုပြောပြီဆိုရင်ဖြေပြီဆိုရင်ကျွန်တော်တို့စိတ်ကြိုက်နဲ့မတူရင်ကျွန်တော်တို့မျက်နှာတွေကကလေးရဲ့အဖြေပေါ်မှာဘဝင်မကြကြောင်းပြတဲ့အခါမှာကလေးတွေနှုတ်ဆက်သွားတတ်ပါတယ်။တခါမှဖြင့်အင်မတန်မှထင်ရှားတဲ့အထုကုဆရာဝန်ကြီးတယောက်ရဲ့သားကလေးဟာမင်းကြည့်လိုက်ရင်ဘာလုပ်မလဲလို့မေးတဲ့အခါမှာငါဖမ်းမယ်တငါတယ်လုပ်မယ်လို့သူဖြေပါတယ်။ဖြေတဲ့အခါမှာသူ့ဖခင်ကအကြီးအမောမပြတ်ပါဘူး။တာမန်တွေးသူတို့ဆိုရင်တော့ငါတို့ကိုအဆက်ခွဲပြီလို့ပြောမှာပေါ့။ဒါပေမဲ့ဖခင်ကပြောပါတယ်မနည်းရပဲဗျာတဲ့ကျွန်တော်တို့သားဖတွေငါသွားမြားကြတာဒီကလေးတော့အဲ့ဒါကိုဆွဲလန်းပြီးတော့ပြောနေတာဗျို့တဲ့။ဆိုတော့တကယ်တော့ကလေးရဲ့စိတ်ဟာသူအနိစ္စဆုံးကြုံခဲ့တဲ့ပုံမှာပဲအာယုံရှိတာကိုအချိန်နဲ့မျှလည်းပြောင်းလဲသွားနိုင်တယ်ပြောင်းလဲသွားတဲ့အပေါ်မှာလူကြီးတွေဟာကလေးတွေကိုဘာဖြစ်ရမလဲဆိုတာအထက်မင်းဘာလုပ်ချင်တယ်လဲငါတို့ဘာကူညီရမလဲဘာတွေဖြည့်ဆွမ်းပေးရမလဲဆိုတာကိုသာတွေးကြတာများပါတယ်အဲ့ဒီလိုလူအဖွဲ့အစည်းမျိုးမှာကျွန်တော်တို့ကလေးတွေကိုရှင်းတန်းစည်းနေတာပါဘာပဲလုပ်ချင်လုပ်ချင်ပတ်ဝန်းကျင်ကအားပေးမယ်ဒါပေမဲ့ကိုယ်တိုင်တာဝန်ယူမှုတာဝန်ခံမှုတော့ရှိစေရမယ်လို့ပြောချင်တာပါပဲကျွန်တော်တို့ကလေးတွေတာဝန်ခံတတ်တဲ့တာဝန်ယူတတ်တဲ့ကလေးတွေဖြစ်ပါစေ။